Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပိုင်ပါဒီကနေ့အစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီညနေခင်းသတင်းတွေကိုမမှုပြုနဲ့တွေ့ကြညာပေးသွားမှာပါဂရိနိုင်ငံကိုငွေချင်းငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဥရောပ19နိုင်ငံကစကောနိုင်ငံကဗန်နားရေးဝန်ကြီးတွေဆက်လက်ပြီးတော့ဆွေးနွေးနေတာ။နောက်ဒီလွန်ခဲ့တဲ့အပတ်အတွင်းမှာထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တဲ့ဝီဂါလူမျိုးစုနယ်ဝင်တွေကတချို့ဟာ IS စစ်သွေးကြွတွေနဲ့ပူးပေါင်းမှုတွားရောက်နေတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်လာဖိုင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာအစိုးရတပ်တွေနဲ့ DKPA လက်နက်ကင်တပ်တွေရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အကြောင်း။
ကျွန်တော်တို့ရှိတဲ့တောင်ဝန်းကိုပြန်နဲ့ဆင်းနေလမ်းကြည့်နေတယ်အလုံးမစလို့ရှိဘောငါနဲ့ကိုကြည့်တယ်ဟိုအလုံးမစလို့ရှိဘူးနော်အပြင်ကျွန်တော်တို့လူကြီးတွေ
ကဒီ KBA ပြောခွင့်ရသူအခုလို့ပြောသွားတာဖြစ်ပါတယ်ဒါအပြင်လိုင်းသားရမှာအ ਨੇ ဆုံးလောက်ခလာစာတက်မှတ်လိုက်တာကိုအလုံးသမားတွေဆန္ဒပြနေတဲ့အကြောင်းပါဝင်2015ရွေးကောက်ပွဲဝင်တာဟာ NLD ရဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းစတဲ့မေးမြန်းထားတာတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးပါပါရှင်
ဂရိနိုင်ငံကိုငွေချင်းငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့မှရက်ဆိုင်လိုက်ပြီးယူရိုငွေချေးသုံးဆွဲနေတဲ့နိုင်ငံတွေကသာဒီမပြီးပြတ်သေးတဲ့ဂရိအရေးကိုဆက်လက်ဆွေးနွေးမှာပါအဖြေမထွက်ခဲ့တဲ့စနေနေ့က၈နိုင်ကြာအစည်းအဝေးပြီးယူရိုငွေသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်နားရေးဝန်ကြီးတွေဟာဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရပ်ဆဲလ်မှာအခုလိုဆက်လက်ပြီးတော့ဆွေးနွေးနေတာပါဂရိအရေးအဖြေရှာလို့ရတဲ့အထိဆက်လက်ဆွေးနွေးသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောပါတယ်အခုလအစောပိုင်းမှာပြန်လည်ပေးဆက်ရမယ့်ကြွေးမီကိုဂရိနိုင်ငံအနေနဲ့ပြန်လည်ပေးဆက်ဖို့ပြက်ကွက်ခဲ့တာကိုလည်းယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံအနေနဲ့ရင်ဆိုင်နေရပြီးနောက်ထပ်ရယူမဲ့သဘောတူညီချက်အစ်တွေပေါ်မှာလည်းဂရိနိုင်ငံကအပြေအဝလိုက်နာနိုင်ရေးနီလန်အစ်တွေကိုလည်းရှာဖွေနေတာပါနောက်ထပ်ငွေကြေးငှားဖို့စတင်ဆွေးနွေးမှုတွေမလုပ်ခင်မှာဂရိပေါ်ချေးငှားမဲ့ငွေကြေးပမာဏနောက်ဒီနိုင်ငံဂရိနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိစ္စရပ်တွေနဲ့ပတ်သက်လို့စနေနေ့အစည်းအဝေးအတွင်းမှာဒီဥရောပစကောနိုင်ငံနိုင်ငံကဗန်နားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ
်။ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအီရန်နျူကလ িয়ার စစ်ဆင်တဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့စစ်ဆင်ညှိနှိုင်းမှုတွေဟာစနေနေ့ညနှောင်းပိုင်းထိကြာအောင်တကားပိတ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်မပြီးပြတ်နိုင်တဲ့ပြဿနာတွေကိုဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်အရတတိယဘက်ထဲရောက်လာပြီးဖြစ်တဲ့နျူကလ িয়ার အရေးညှိနှိုင်းမှုတွေမှာဆွေးနွေးပွဲတချို့ကိုညလယ်ပိုင်းထိကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးတွေကတခုမှအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကသဘောတူညီချက်အလားအလာရှိတဲ့အသေးစိတ်ဆွေးနွေးချက်တွေကိုဥရောပသမဂ္ဂနိုင်ငံရဲ့ဝန်ကြီးဖက်ဒရီကာမိုဟီရီနဲ့အီရန်နိုင်ငံရဲ့ဝန်ကြီးမဟာမက်ဂျာဗာဇရစ်တို့ကိုဆွေးနွေးတင်ပြနိုင်ခဲ့ပါတယ်။ညနေပိုင်းဆွေးနွေးပွဲအပြီးမှာသတင်းတောက်တချို့ကိုတွေ့ဆုံသူတချို့ကလည်းတနင်္ဂနွေဆွေးနွေးပွဲမှာသဘောတူညီချက်ရနိုင်မယ့်အခြေအနေရှိတယ်လို့ဖွင့်ဟပြောဆိုကြပါတယ်။အမေရိကန်ပြင်သစ်ဂျာမနီဗြိတိန်ရုရှားနဲ့တရုတ်ပါဝင်တဲ့ P5 အပေါင်းတစ်နိုင်ငံတွေကြားတွေ့ဆုံဆွေးနွေးမှုတွေကဆွေးနွေးပွဲရက်တိုးမြင့်မှုတွေအကြိမ်ကြိမ်ပြုလုပ်ခဲ့ပြီးသမိုင်းဝင်သဘောတူညီချက်လို့ဆိုရမယ့်အောင်မြင်မှုရဖို့ကြိုးစားနေကြတာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার စစ်ဆင်တွေကိုစစ်ဆေးဖို့ခွင့်ပြုချက်ရရင်အီရန်ပေါ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုအဆုံးသတ်ဖို့ဆိုတဲ့သဘောတူညီချက်အတွက်အကြိမ်နဲ့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။ဒီနေ့တနင်္ဂနွေဆွေးနွေးပွဲကိုရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ဗ်လည်းတက်ရောက်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်နိုင်ငံရဲ့ဝန်ကြီးလော်ရန်ဖက်ဘီယက်စ်ကတော့အစည်းအဝေးကျင်းပရာဗီယက်နမ်မြို့ကိုစနေနေ့ကပြန်ရောက်ခဲ့ပြီးတော့လုပ်ဖော်ကိုင်မဲ့နိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးသဘောတူညီချက်ရဖို့အတွက်ဆုံးဖြတ်ရမယ့်အဆင့်ကိုရောက်နေပြီလို့ပြောဆိုခဲ့ပါတယ်။ဆုံးဖြတ်ချက်ချရမယ့်နောက်ဆုံးနေ့အဖြစ်တနင်္လာနေ့ကိုသတ်မှတ်မယ်လို့ယူဆရပါတယ်။ကျွန်တော်တို့မှာဆုံးဖြတ်ဖို့ခက်ခဲတဲ့အချက်တွေရှိနေသေးလို့မကြခင်ချိန်အတွင်းအတူထိုင်ပြီးတော့ဆွေးနွေးဆုံးဖြတ်ရပါမယ်။ဒါပေမဲ့ကျွန်တော်တို့တချို့ပြဿနာတွေကိုသာဖြေရှင်းနိုင်ခဲ့ပြီးတချို့တိုးတက်မှုရနေပါပြီလို့ဗီယက်နမ်မြို့မှာသတင်းတောက်တီနဲ့တွေ့ဆုံရမှာဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ
်။နာမည်ဆိုးရင်ကြွကြတဲ့မက္ဆီကိုမူရရာဇာတဦးဟာဒီအတင်းကျပ်ဆုံးလူမျိုးရေးအဆင့်အတန်းအဖြစ်သတ်မှတ်ထားတဲ့အချင်းထောင်ကနေနှစ်ပေါင်း14နှစ်အတွင်းဒုတိယအကြိမ်မြောက်အဖြစ်ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကုလဆက်ဆံပြီးမူရေးစေဝါရောင်းဝယ်ဖောက်ကားမှုတွေလုပ်တဲ့ဆင်နလိုဝါအဖွဲ့ရဲ့ခေါင်းဆောင်ဟိုကင်းအယ်ချာပိုဂက်စမန်ကို Anti-Planto အချင်းထောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ရတာဖြစ်တယ်လို့လွန်ကျော်ရေးကော်မရှင်ကပြောပါတယ်အခုခါမှာလွန်ကျော်ရေးတွေကအဲ့ဒီမူရည်ရာဇာကိုလိုက်လံရှာဖွေနေပြီးမက်စကီကိုမျိုးအပြင်ဘက်မှာရှိတဲ့အချင်းထောင်အနီးကထိုလူကာလေစိတ်ကိုလည်းပိတ်ထားလိုက်ပါတယ်။ဆယ်စုနှစ်ကျော်ကြာထွက်ပြေးလွတ်မြောက်နေတဲ့ဂက်စမန်ကိုလွန်ခဲ့တဲ့နှစ်ဖေဖော်ဝါရီလကပြန်လည်ဖမ်းဆီးမိခဲ့တာပါ။1993ခုနှစ်တုန်းကပထမဆုံးအကြိမ်ဖမ်းဆီးခဲ့ပြီးနောက်2000ခုနှစ်မှာအချင်းထောင်ဝန်ထမ်းတွေရဲ့အကူအညီနဲ့ထွက်ပြေးလွတ်မြောက်သွားခဲ့တဲ့မူရည်ရာဇာဂက်စမန်ကိုအမေရိကန်ပြည်ထောင်စုကလည်းအလိုရှိနေတာပါ။
အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းမှာလမ်းဘေးထောင်ဘုံပေါက်ကွဲလို့အရသာ၁၀ယောက်ထက်မနည်းသေဆုံးခဲ့တယ်လို့လုံခြုံရေးရာရှိတွေကပြောဆိုပါတယ်။ Capture ခရိုင်ရဲချုပ်ဗိုလ်ချုပ်ကြီး Abdul Kamey Farag ကတနင်္ဂနွေနေ့ကပြောဆိုရမှာမကြသေးခင်ကအစ်စ်ထောင်နဲ့လမ်းဘေးထောင်ဘုံတစ်လုံးကြောင့်ဗန်ကားပေါ်မှာပါလာတဲ့အရသာ၇ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။တဘုံနေရဲ့လှုပ်ရှားမှုရှိနေပြီးအာဖဂန်လုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်လေရှိတဲ့ဒါကပ်မြို့နယ်မှာအဲ့ဒီတိုက်ခိုက်မှုတွေဖြစ်ခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံမှာရဲတပ်ဖွဲ့တွေဒါမှမဟုတ်စစ်တပ်တွေကိုတာလီဘန်အဖွဲ့တွေကပိတ်မှတ်ထားပြီးတော့လမ်းဘေးထောင်ပုံးတွေမကြခဏဖောက်ခွဲလေရှိပါတယ်ပါကစ္စတန်နိုင်ငံမှာတော့အာဖဂန်နေဇက်နာကဝါဇရစ္စတန်မျိုးနွယ်စုရဲ့ဒေသမှာစစ်ဆေးဂိတ်ကိုတိုက်ခိုက်ခဲ့တဲ့စစ်သွေးကြွတွေကိုအစိုးရတပ်တွေကပြန်ပြီးတိုက်ခိုက်ခဲ့လို့စစ်သွေးကြွ၉ယောက်ထက်မနည်းသေဆုံးခဲ့ပါတယ
်။ UAV ကအသံညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ၆နာရီခွဲကနေ၇နာရီအထိလိုင်းဒိုမီတာ၁၈ kHz 1683ညလိုင်းဒိုမီတာ၁၉ kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ညနေခင်းသတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။ရန်ကုန်တိုင်းဒေသကြီးလှိုက်သားရကအလုတ်သမား250လောက်ဟာလှဝါကလစာတိုးပြင်ပြီးအတွက်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အနိုင်ဆုံးအခြေခံလှုပ်ခလစာကိုတနေ့3600တက်မှတ်လိုက်တာကိုငကိုတောင်းဆိုခဲ့တဲ့ကြက်လေးတောင်အထိတိုးမြင့်တက်မှတ်ပေးဖို့အလုတ်သမားတွေကတောင်းဆိုတာပါ။ဒီနေ့ဒါလှဝါကကိုတရားဝင်တက်မှတ်လိုက်ပြီးတဲ့နောက်အထက်ချုပ်ဆက်ယုံကအလုတ်သမားတွေပထမဆုံးအချိန်အနေနဲ့အခုလိုစူးစမ်းဆန္ဒပြကြတာလည်းဖြစ်ပါတယ်။အလုတ်သမားတွေရဲ့အနိုင်ဆုံးအခြေခံလုကလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုတ်ရှင်အလုတ်သမားကိုယ်စားလှယ်တွေဟာဇွန်လ24ရက်နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဆုံးမှာတော့အနိုင်ဆုံးလုကလာစာတတ်မှတ်ရေးအမျိုးသားကော်မတီကဒီတရက်လုံအားကကို3600အဖြစ်အစိုးပြုတတ်မှတ်ပေးခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုတ်ရှင်အလုတ်သမားနှစ်ပတ်လုံးဇူလိုင်လ13ရက်မနက်ဖြန်တနင်္လာနေ့နောက်ဆုံးထားကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကပြောဆိုထားပါတယ်လောလောဆယ်လုံသမားတွေရဲ့အခြေခံလှဝါကလစာကကျပ်3000ဖြစ်ပါတယ်။ဒါပေမဲ့လည်းဒီနေ့ကျပ်3600တက်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးထုတ်လုပ်မှုကိုထိခိုက်နိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်အထည်ချုပ်ကုမ္ပဏီတချို့ကအလုတ်ပိတ်ပြီးပြန်သွားပင်ဆိုပြီးတော့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ်
။ထိုင်ဝမ်သမရမိုင်ရင်ကျောင်းဟာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိပါတယ်။တရုတ်နိုင်ငံနဲ့ဘုံသဘောတူညီချက်ရဖို့ရှာဖွေတဲ့နေရာမှာထိုင်ဝမ်အနေနဲ့ပို့ပြီးတော့ပြင်းပြင်းထန်ထန်ကြိုးပမ်းဖို့လိုလိမ့်မယ်လို့ထိုင်ဝမ်သမရကပြောဆိုလိုက်ပါတယ်။ထိုင်ဝမ်နေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုလက်ရှိအခြေအနေတိုင်ထိန်းထားဖို့သိအရေးကြီးတယ်လို့အမေရိကန်နိုင်ငံကိုခီးထွက်ခံနေတဲ့တဲ့နောက်တွေနဲ့တွေ့ဆုံရမှာထိုင်ဝမ်သမ္မတမိုင်ရင်ကျောင်းကပြောဆိုခဲ့ပါတယ်။ထိုင်ဝမ်သမ္မတဟာ2008ခုနှစ်ကသမ္မတအဖြစ်ရွေးကောက်ခံခဲ့ရပြီးကတည်းကသူ့ရဲ့ဆက်တကြိမ်မြောက်နိုင်ငံခီးဖြစ်နေ Dominican Republic, Haiti နဲ့ Nicaragua နိုင်ငံခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒီခီးစဉ်ထဲမှာထိုင်ဝမ်နိုင်ငံရဲ့မဟာမိတ်တွေနဲ့နှစ်နိုင်ငံဆက်ဆံရေးပိုပြီးနှက်ရှိုင်းအောင်တိဆောက်ဖို့မျှော်လင့်နေတာလည်းဖြစ်ပါလေ
။လွန်ခဲ့တဲ့အပတ်တွင်ထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခဲ့တဲ့ဝီဂါလူမျိုးစုနွယ်ဝင်တွေဟာ IS စစ်သည်ကြွတွေနဲ့တွားရောက်ပူးပေါင်းဖို့အတွက်အခုအခါမှာတူရကီ၊ဆီးရီးယားနဲ့အီရတ်နိုင်ငံတွေကိုတွားနေကြတယ်လို့တရုတ်နိုင်ငံကပြောပါရယ်။အမေရိကန်ပါဝင်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအခုလိုနေရရင်ပြန်ပို့ခံရတဲ့ဝီဂါလူမျိုးစုတွေအနေနဲ့ဖိနှိပ်မှုတွေရင်ဆိုင်ရမှာကိုဆိုရင်ကြောင့်ပြစ်တင်ဝေဖန်ခဲ့ကြတဲ့အပေါ်တရုတ်နိုင်ငံကလည်းပြန်လည်ခြေပပြောဆိုခဲ့ပါရယ်။နိုင်ငံကုလက်မှတ်အထူးကိန်းဆောင်ပြီးတွားလာတာဟာတကဘာလုံးကအတိမတ်ပြုထားတဲ့ရာဇဝတ်မျိုးဖြစ်ပြီးတရားမဝင်နေထိုင်တာနဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကိုထိုင်းနိုင်ငံကနေပြန်လည်ပို့ဆောင်တာဟာလုံယိုးလို့စင်အတိုင်းနိုင်ငံချင်းပူးပေါင်းဆောင်ရွက်တာသာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါရယ်အခုလိုနေရပြန်ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့ပြစ်တင်ဝေဖန်မှုပေါ်တရားဝင်ဆန့်ကျင်ကန့်ကွက်သွားပြီးပြီလို့လည်းတရုတ်နိုင်ငံကြားရေးဌာနကပြောပါရယ်တရုတ်နိုင်ငံကိုပြန်ပို့ခံခဲ့ရတဲ့ဝီဂါလူမျိုးတရား9ဦးတည်းက13ဦးဟာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပတ်သက်ခဲ့ပြီးတဲ့နောက်အခုခါမှာတရုတ်နိုင်ငံကနေထွက်ပြေးသွားကြတယ်လို့နိုင်ငံပိုင်သတင်းဌာနအစင်ဝါကပြောပါရယ်
တရုတ်နိုင်ငံမှာ living near to Mogu, that they may Yuadun see the typhoon moon nine chan home jaw, Sunny Niga, Nanganaga, Lizzy Nakuma, the town like Alum Chatting Yabari. Put on net, hungry, Nanganaga, Lizzy Nakuma, the town like Alum, Sunny Chow Night, if you think Tagger up your body, tapping, and it needed my wish and hang to out with your garden, the child yarn, cheer with some mulung and ego, Yayi Yasanga, Luthi Yabari. Typhoon moon and chahom has any need, it has an ojing ana, Marco knew we all get up your body.
ဒီနေ့ကနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြင်ညာပြီးခဲ့တာဖြစ်ပါတယ်။ဖီယိုရီကနေ့သတင်းကိုနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ အခုပထမအုပ်ဆုံးအနေနဲ့တော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမြမဆိုးရွားတပ်တွေကအာရှလမ်းသစ်နဲ့ဆယ်မိုင်အကွာလောက်ရှိတဲ့ဒီကေဘီအေရှိနိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေရလို့ဆိုပါတယ်။ဒီကေဘီအေအပါဝင်တိုင်းရင်းသားနယ်မြေအချို့မှာအခုလိုထိုးစစ်ဆင်နေတာဟာတနင်္ဂနွေနေ့အဖြစ်ခက်ရက်ဆယ်ရေလက်မှတ်ရေးထိုးနိုင်ဖို့အတွက်ထိခိုက်နိုင်တယ်လို့တိုင်းရင်းသားက
အကောက်ခွန်ဂိတ်တွေကိုဖယ်ရှားရင်းနည်းမြဲရှင်းလင်းတဲ့ဆိုတာဒီကေဘီနဲ့တိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ရက်ကတော့နည်းမြဲရှင်းလင်းနိုင်ခဲ့ပြီဆိုပြီးတက်မတော်ဘက်ကဆိုပါတယ်ဒါပေမဲ့မြန်မာအစိုးရတပ်တွေဟာဒီကေဘီထိန်းချုပ်ရာနေရာတွေကိုဒီကနေ့ထိဆက်တိုက်ပဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်လုပ်နေတယ်ဆိုပြီးဒီကေဘီကလိုထူပေါ်အခြေချပြူဟာကဘုံမှုစောစောင်းကဆိုပါတယ်
အချင်းကြီးကဟိုမိတိုင်းဝတ်ရှိနေတော့ခုဒီလက်ရှိဒီမနေ့ငါးနိုင်ကိုရနေပြီးတော့ကျွန်တော်တို့ရှိတဲ့တောင်ဝန်းကိုပြရနေစနေလမ်းချနေတယ်အလုံးစုံတော့ရှိပြီးတော့ငါးနိုင်ကိုရှိတယ်ဟိုအလုံးစုံတော့ရှိပြီးနော်အဲ့ဒါကျွန်တော်တို့လူကြီးတွေကဟိုကျွန်တော်တို့ကိုချိန်ရရတယ်ပေါ့ဒီနမ်မကြီးနေခွာပြလိုက်ဒီဘာဖြစ်လဲဟိုအပြက်လူကြီးတွေပေါ့လေဟိုမှာကျွန်တော်တို့တင်ရကောင်းဆောင်နေစာဒီကျွန်တော်တို့အပြက်လူကြီးတွေကိုချိန်နေတယ်ပဲပြောတယ်ပေါ့လေအဲ့ကျွန်တော်ခွာခိုင်းနေအဲလုံးဝကျွန်တော်တမပေါ့ဆိုဘူးကျွန်တော်လည်းလုံးဝလုံးဆောင်မှုရှိဘူးဒါပေမဲ့ခုကျွန်တော်နေတဲ့တောင်ကျောတွေကိုတို့လက်ကျင်းနေတယ်။ဒီကလည်းလမ်းကိုရှင်းနေဆိုတော့အခုဒါလမ်းနဲ့မဆိုင်တော့ပါဘူး။ရှေးမှန်ရဝေးတယ်လေ။အဲရှေးမှန်ရဝေးတော့ဒီလမ်းနဲ့မဆိုင်ဘူးချစ်ချမှုရတော့လမ်းနဲ့မဆိုင်ဘူးနော်
။ဒီကေဘီအပါဝင်တိုင်းရင်းသားလက်နက်ကိုင်နေမျိုးတွေမှာမြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်တနိုင်ငံလုံးအပစ်ခတ်ရဆေးရလက်မှတ်ရေးထိုးနိုင်ရေးကိုထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့နိုင်ဟန်သာကပြောပါတယ်
။အကယ်လို့ရည်နေတယ်။ဘာကြောင့်လဲဆိုတော့ဒီကနေတချီချီနဲ့ပြင်းထန်လာပြီပေါ့နော်။အဲ့ဒါအင်္ဂါရစီလူနေတဲ့ဒီနိုင်ငံလုံးပြစ်ခတ်ရဆဲရေးကိုတော့ထိခိုက်စေနိုင်တယ်လို့အင်္ဂါမြင်တယ်လေ။နော်ယုံကြည်မှုတွေညော့ကြနိုင်တယ်ပို့ပြီးတော့မှခိုင်မာအောင်ဒါဆွေးနွေးရမယ်ဆိုတော့အဲ့ဒါတွေကတော့သူ့ရည်ချာပဲ။အင်္ဂါလည်းမြင်တယ်ဒီအလားလာတော့မကောင်းဘူး။ဒီပလောင်နယ်မြေမှာဖြစ်တယ်။အခု DGBA မှာဖြစ်တယ်နော်။ဒါတွေကပူပြင်းနေတာပေါ့လေ။နောက်ဒီဟိုဒီထက်နည်းနည်းညော့တာတော့ကချင်နယ်မှာဖြစ်တယ်။အဲကုကနယ်မှာလည်းရတော်တယ်ဆိုတဲ့အနေထားတိလည်းမရောက်သေးဘူးမကြအောင်မှာလက်နဲ့ကြီးတွေနဲ့လှမ်းလှမ်းပြီးတော့ဖြစ်နေတာတော့ရှိတယ
်။ကရင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်မှုတွေကြောင့်ကားလမ်းအဟောင်းပိတ်ထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကော့ကရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ကားလမ်းတွေပိတ်ထားခြင်းမရှိဘူးလို့ဆိုပါတယ်။ကော့ကရိတ်မြို့ကတူကတော့လက်နဲ့ကြီးတန်တွေမနဲ့ကလေးကကြားနေရကြောင်းအခုလို့ပြောပါတယ်
။ဒီမနဲ့9လမနဲ့9လကြီးကစပြင့်နေလား။10လကြီးကွယ်17လလောက်မှတိတ်သွားတာ။
ဒီကေဘီရှိနိုင်တယ်လို့ယူဆရတယ်။အောက်ဖို့တဲဆိုတဲ့နေရာကိုတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးမြောက်ရီမြို့ကပြည်သူတို့ကလည်းပြောပါတယ
်။မရှိအောက်ဖို့တဲမှာတော့လူတွေတော့မရှိဘူး။သူတို့အရင်တုန်းရှိပြီးခြေတာတိုင်းအကောင်လုံးဖယ်ကြဆိုခြေတာတိုင်း။အမှဒီကေဘီအဖွဲ့တွေတော်တော်များရှိတယ်။မိသားစုတွေလည်းရှိကြတယ်။မနက်ကအလုံး30ကြာတဲ့ခါကျတော့ခဏပိုက်ထားလိုက်တယ်စစ်တပ်ကလည
်း။တက်မတော်ဘက်ကဇူလိုင်လ17ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့မြဝတီတင်ကန်းညီနောင်အာရှလမ်းသစ်နဲ့လမ်းဟောင်းကိုနယ်မြေရှင်းလင်းထိန်းချုပ်ပြီးဖွင့်လှစ်ထားတယ်လို့ဆိုပါရယ်လမ်းဟောင်းမှာတိုက်ပွဲဖြစ်တာ19ကြိမ်အာရှလမ်းသစ်မှာအကြိမ်20ဖြစ်ပွားခဲ့ပြီးတက်မတော်ဘက်ကရောကရင်လက်နက်ကင်တွေဘက်ကပါနှစ်ဖက်ထိခိုက်မှုတွေရှိကြောင်းရေးသားထားပါရယ်ကရင်လက်နက်ကင်3ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ဆိုပါရယ်ဒါအပြင်ဆုတ်ခွာသွားတဲ့ကရင်လက်နက်ကင်တပ်တွေကိုလည်းဆက်လက်ရှင်းလင်းတိုက်ခိုက်နေတယ်ဆိုပြီးရေးသားထားပါရယ်ရှင်
မအေးမပြပြသွားတာပါအခုလို့အစိုးရတက်ကတိုင်းနာလက်နက်ကင်တွေကိုထိုးစစ်ဆင်နေတဲ့သတင်းတွေပြီးမှာတော့အခုတော့မြန်မာနိုင်ငံကအလုတ်သမားတွေအတွက်အနိုင်ဆုံးအခြေခံလောက်အားခကိုတနေ့3600ကျပ်အဖြစ်ပြီးထောင်စုတမ္မတမြန်မာနိုင်ငံတော်ရဲ့အနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေအဆိုပြုတက်မှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်တိုင်းဒေသကြီးလိုင်းသားရအထယ်ချုပ်ဆက်ယုံကအလုတ်သမားတွေဒီကနေ့ခြိတက်ဆန္ဒပြကြပါတယ်writer သတင်းတပုတ်ကိုအခြေခံပြီးနန်းလောင်ကတင်ပြထားပါရရှင
်အလုတ်သမားတွေရဲ့အနိုင်ဆုံးအခြေခံလောက်ခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုတ်ရှင်အလုတ်သမားကိုယ်စားလှယ်တွေဟာဂျွန်လ24နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနိုင်ဆုံးလောက်ခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနိုင်ဆုံးလောက်ခလာစာအဖြစ်တရက်ကိုကျပ်3600အဖြစ်အဆိုပြုတတ်မှတ်ပေးနိုင်ခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုတ်ရှင်အလုတ်သမားတစ်ဖက်စလုံးဇူလိုင်လ23ရက်မနက်ဖြန်သတင်းလာနေနောက်ဆုံးထားကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကခွင့်ပြုထားပါတယ်။လောလောဆယ်အလုတ်သမားတွေရဲ့အခြေခံလောက်အားလာစာကကျပ်3000ဖြစ်ပါတယ်။ဒါပေမဲ့လည်းဒီနေ့ကို3600တက်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးကိုထိခိုက်နိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်းအထက်ချုပ်ကုမ္ပဏီတချို့ကအလုတ်ပိတ်ပြီးပြန်ရုပ်သွားဖို့ချိန်ချောက်တဲ့သဘောနဲ့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ်။ခုလိုအနိုင်ဆုံးအခြေခံလောက်ခလာစာကိုတနည်း3600ကျပ်တက်မှတ်လိုက်တာကိုနှုတ်ကိုတောင်းဆိုခဲ့တဲ့ကျပ်4000ပေးဖို့လိုင်းတရားကအလုတ်သမား250လောက်ကဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာတနည်းလောက်အားခကိုတရားဝင်တက်မှတ်လိုက်ပြီးတဲ့နောက်အထယ်ချုပ်ဆက်ယုံကလောက်သမားတွေပထမဆုံးအကြိမ်စုဝေးဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒီလိုဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆန္ဒပြအလုတ်သမားကောင်းဆောင်သူဦးဖြစ်တဲ့ကိုအောင်မျိုးမင်းကခုလိုပြောပါတယ်။
ကျွန်တော်တို့တောင်းဆိုတာကတကယ်လို့3600ဖြစ်ဖြစ်4000ဖြစ်ဖြစ်ကျွန်တော်တောင်းဆိုတာအခြေခံပေးသချက်တစ်ခုပဲတောင်းဆိုတာဖြစ်တယ်။ပိုဒီမပါဒီအခြေခံလာတာတစ်ခုတည်းကျွန်တော်3600ကျဆိုလို့ရှိရင်တော့ဒါဘယ်လိုပဲပြောပြောဒီမလောက်ငှပေမဲ့နောက်ဆုံးမရတဲ့အဆုံးကျွန်တော်တို့4000မရတဲ့အဆုံးတော့ဒါလက်ခံပေးရမယ့်နေထားတစ်ခုပေါ့လေ
။ဒီအဆိုပြုချက်ကိုအလုတ်ရှင်ဖက်ကရောအလုတ်သမားဖက်ကပါကန့်ကွက်မှုတွေထောက်ခံမှုတွေနှမျိုးစလုံးရှိနေခဲ့တာပါ။ဒီလိုကန့်ကွက်မှုတွေအကြံပြုတာတွေအားလုံးကိုဇူလိုင်လ23ရက်နေ့အထိလက်ခံသွားမယ်လို့အနိုင်ဆုံးလောက်ခလာစာတတ်မှတ်ရေးကော်မတီရဲ့အတွင်းရင်းမှုလက်ဖြင့်အလုတ်သမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုဒေါ်မိုးမိုးတွင်က VOA နဲ့ဇူလိုင်လ10ရက်နေ့ကမေးမြန်းခန်းတစ်ခုမှာအတည်ပြုပြောဆိုသွားခဲ့ပါသေးတယ်။မြန်မာနိုင်ငံမှာလည်းအလုတ်သမားတွေရဲ့အနိုင်ဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အလုတ်သမားအဖွဲ့အစည်းတွေရောအလုတ်သမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်ဆိုသလိုရှိလာခဲ့ကြတာပါ။တခြားအာဆီယံနိုင်ငံတွေနဲ့ဆိုင်ရင်တနည်းလောက်အခကျပ်3600ဟာနည်းနေသေးပေမဲ့လည်းဆန္ဒပြအလုပ်သမားတယောက်ဖြစ်တဲ့ကိုအောင်ဖြိုးပိုင်ကတော့ခုလိုပြောပါရယ
်အခု3600ဆိုတာမြန်မာနိုင်ငံတော်မှာမြန်မာနိုင်ငံမှာတော့အရန်နေပါတယ်သူဘယ်အာဆီယံနိုင်ငံမှာရှင်တော့3600ဆိုတာအရန်နေပါတယ်ဒါပေမဲ့အဲ့လောက်ရရင်ပဲလောက်သမားရဲ့ကျင်တဲ့လောက်ပဲထင်ပါတယ်ကျွန်တော်တို့
လောက်အားလာစာတုံ့ပြန်ပေးရဲ့အပါအဝင်ခုလိုအလုပ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုပ်ရှင်အလုပ်သမားပြဿနာတွေရှိခဲ့ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်အလုပ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။လောက်အားလာစာတုံ့ပြန်ပေးရဲ့အပါအဝင်ခုလိုအလုပ်သမားအခွင့်အရေးတောင်းဆိုဆန္ဒပြမှုတွေ2010ခုနှစ်လောက်ကတည်းကနေရအတော်များများမှာရှိခဲ့ပြီးအလုပ်ရှင်အလုပ်သမားပြဿနာတွေရှိခဲ့ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်အလုပ်သမားတွေကိုအကြမ်းဖက်နှိမ်နင်းတာတွေဖမ်းဆီးအရေးယူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာနိုင်ငံမှာလူလက်တန်းစားအခြေခံလူရန်းစားအလုပ်သမားတွေအနေနဲ့လူနေမှုစရိတ်မြင့်တက်လာတာကိုရင်ဆိုင်နေရပြီးအနိုင်ဆုံးလောက်ခ3600ရရင်တောင်မှလောက်ငှယုံအဆင့်လောက်ပဲရှိသေးတယ်လို့အလုပ်သမားတွေကဆိုပါတယ်။အစိုးရဘက်ကလည်းအလုပ်ရှင်တွေရောအလုပ်သမားတွေရဲ့အခက်အခဲတွေကိုပါဖြေရှင်းပေးဖို့လိုတယ်လို့ပြောဆိုမှုတွေရှိနေတာပါ။ဒီလိုအငင်းပွားမှုတွေတင်းမာမှုတွေဆန္ဒပြမှုတွေကြားကပဲလူနေမှုစရိတ်နဲ့ဂုံစင်းနှုံးတွေမြင့်တက်လာတဲ့တန်ကိုလူများစုဖြစ်တဲ့လူလတ်တန်းစားနဲ့အခြေခံလူရန်းစားတွေကတော့ရင်ဆိုင်နေရဆဲဖြစ်ပါရဲ့ရှင
်။နန်းလောင်ပြောပြသွားတာပါ။အခုတော့2008အခြေခံဖွဲ့စည်းပုံဥပဒေကိုပြင်ဆင်ပြောင်းလဲဖို့ဖြစ်မလာနိုင်တဲ့အချိန်မှာအခုလို2015ရွေးကောက်ပွဲဝင်တာဟာ NLD ရဲ့အဆုံးဖြတ်ချက်သာဖြစ်တယ်လို့ NCGUB အဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကပြောပါတယ်ဒါအပြင်ရွေးကောက်ပွဲတရားမျှတမှုရှိပါမလားဆိုတာကိုလည်းသူ့အနေနဲ့တန်တရားရှိနေတယ်လို့ VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နီယာအကြောင်းစုံကိုတင်ပြပါမယ်ရှင
်2015ရွေးကောက်ပွဲအတွက်တနိုင်ငံလုံးအတိုင်းအတာအရမဲဆန္ဒနယ်မြေစုစုပေါင်း1000ကျော်တဲ့ကအများစုနေရာတွေမှာ NLD ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာသွားပါတယ်။တစ်ဖက်မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခြေအနေဖြစ်မလာသေးတဲ့အချိန်မှာ ရွေးကောက်ပွဲဝင်မယ်ဆိုတဲ့ကြေညာချက်ဟာ NLD ရဲ့ဆုံးဖြတ်ချက်တာဖြစ်တယ်လို့1990ရွေးကောက်ပွဲအနိုင်ရခဲ့ပြီးဖွဲ့စည်းခဲ့တဲ့ NCGB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းက VOA ကိုပြောပါတယ
်ဒီ NLD ကနေပြီးဩဒါသူတို့ရဲ့ဆုံးဖြတ်ချက်နော်သူတို့ရဲ့ဆုံးဖြတ်ချက်ပေါ့ဆိုတော့ကျွန်တော်တို့အနေနဲ့တော့ဘာမှမပြောတော့ဘူးသို့တော်လည်းရွေးကောက်ဝယ်တိုင်းခါနော်ဒီတရားမျှတဖို့အဖြစ်ဖို့လိုတယ်။နောက်ကျွန်တော်တို့ကြားနေရတဲ့တရင်တွေအရသာတော့မဟုတ်ဘူး။ဒီနေ့စီးနေကိုယ်တိုင်ကစပြီးတော့ကမ္ဘာကမာတွေဖြစ်နေတယ်။နောက်စစ်လို့အလွယ်ဆုံးပဲ။နော်ဒီရုပ်ောက်ဝဲပြီးနေစီးဆိုတာစစ်လို့လို့အဲ့ဒီကစပြီးပန်းနေရင်ဩအတော်ရင်လေးစရာကောင်းပါ့
။ NLD အနေနဲ့2015ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်တဲ့အကြောင်းရင်းမှာလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကိုစက်ပြီးစ조사သွားမယ်ဆိုတဲ့နည်းလမ်းကိုရွေးချယ်ခဲ့တယ်လို့မြင်တဲ့အကြောင်း NCGUB အဖွဲ့ဝင်ဟောင်းလည်းဖြစ်1990ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပလဲလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတစ်ဆွေကပြောပါတယ
်။ဘာလို့ NLD ကလွှတ်တော်လမ်းကိုယူလိုက်တာဟုတ်လွှတ်တော်ထဲမှာလှုပ်ဆောင်ချက်ကြီးလို့ရှိရင်ကျွန်တော်ဟိုပုံမလင်းလင်းအာမရာရန်သုံးသက်ရရင်တော့ပေါ့ဗျာဟိုကျွန်တော်တို့လာအင်္ဂလိပ်လောင်းဝယ်ရင်းဆိုလာဟိုတမှုဆွဲထားတဲ့ကြောက်တုံးကြီးတစ်ခုကိုတွင်းရင်တွင်းကြည့်ကြပါလားဆိုပြီးဟိုတွန်းခိုင်းရတဲ့အခါမှာဒီကြောက်တုံးပေါ်မှာချင်ချင်ရဲ့တဲ့လက်ရည်လေးလောက်ဖက်လွတ်တော်ထဲမှာမပို့ဘူးအဲ့တော့ NLD ရဲ့လက်ရတော့ထင်ဆက်ရတော့ရှိတာပေါ့လေဒီကြောက်တုံးကလည်းရွေးမသွားဘူး NLD တွန်းခဲ့တယ်လက်ရထင်နေဆက်ကြကြံရင်ခဲ့တယ်သို့တော့ဘယ်အရာမှကြည့်ပြရတာမဟုတ်ပါဘူးနိုင်ငံရေးဆိုတော့ပို့တော့မှဟိုအနေအထားပေါ်ရှိတာဟုတ်အဲ့တော့ energy ကဆက်ကြိုးစားမယ်ဆက်ကြိုးစားပါအောင်မယ်ဆိုတဲ့ကိရိနဲ့2015ကိုဝင်လိမ့်မယ်လို့ယူဆတယ်ဆက်လည်းပဲကြိုးစားမှာတော့ကိုမလွတ်မတူယူကြည့်ပါရခင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်မအောင်မြင်ဖြစ်ခဲ့ပေမဲ့2015ရွေးကောက်ပွဲမှာ NLD အနိုင်ရမယ်ဆိုရင်အမြန်ဆုံးပြုပြင်ပြောင်းလဲနိုင်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင
်မအင်ဂျင်နိုင်ပြောပြသွားတာပါဒီကနေ့မှာလဲနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ပါတီဆောင်ဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မည်ဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထူးကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။အခုလို2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်မှာနဲ့ပတ်သက်ပြီးအခုလာမဲ့အင်ကာနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ရှင်။
ဒါဒီမူကြီးဖွဲ့ချုပ်အင်တိုလီပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ကြေညာကြေညာလိုက်ပါပြီ1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီးမြဲရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့အင်တိုလီပါတီအနေနဲ့ဒီလိုချင်းရွေးကောက်ပွဲမှာနိုင်ငံရေးအရဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အင်္ဂါနေ့ညတိုက်ရိုက်လေတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုတော့နိုင်ငံတော်တင်ဆောင်ပါကိုနားဆင်ရမှာပါအိတ်ထဲထည့်တဲ့သွားလို့ရတဲ့အရွယ်ကွန်ပျူတာအခြေခံပစ္စည်းတွေပါဝင်တဲ့စမတ်ဖုန်းတွေရှိနေပါပြီကင်မရာတက်ဆင်ထားတဲ့ဒုံးရင်တွေကိုလည်းလူတိုင်းလက်လန်းမိနေပါပြီဆက်ရုပ်တွေသူဟာသူမောင်းနှင်သွားနိုင်တဲ့ကားတွေလည်းမကြခင်မှာရလာတော့မှာပါအတခုအခါထပ်ပြီးမိုးရင်တွေမိုးပြန်စပိန်တွေနဲ့ပြန်တန်းသွားလာနိုင်တော့မယ်လို့တီးထွင်သူတွေကပြောနေကြောင်း VOA သတင်းထောက် George Putit သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပို့ရှိပါတယ်ရှင်
စပင်းစီတလိုလလကူကူနဲ့ပြန်တန်းနိုင်မယ့်ရင်မျိုးတီထွင်ဖို့အတွက်အိမ်မက်မနေကြတာကြာပါပြီ။ဒါပေမဲ့အန်ဒီယကင်းပြီးတည်ငြိမ်မှုရှိတဲ့ရင်မျိုးရဖို့ကတော့အမြဲကြုံနေရတဲ့ပြဿနာကြီးတက်ပါ။လွန်ခဲ့တဲ့10နှစ်အတွင်းဒလက်ပြား၄ခုပါ quadcopters တွေနဲ့စွမ်းအမြင့် battery တွေတီထွင်နိုင်ခဲ့တဲ့နောက်မှာတော့ရင်ပြန်တီထွင်ဖို့လမ်းကပိုးပြီးနှီးဆက်လာခဲ့တာဖြစ်ပါတယ်။ Britain နိုင်ငံ Malloy Aeronautics Company ကသူ့ရဲ့Hoverbike ပုံစံကိုပြသခဲ့ပါတယ်။ဒါဟာတကယ့်ကိုပိုင်သုံးယာဉ်ပြန်အစ်စ်လို့ဆိုပါတယ
်။ It's inexpensive. It can carry a decent load. It can get in and out of very small places very quickly.
ဒါဈေးသေးသိမ့်မကြည့်ပါဘူး။ PC လည်းနည်းနည်းပါးပါးတည်နိုင်ပါတယ်။ နေရာချင်းချင်းကလေးမှာအ мян ဝင်လို့ထွက်လို့လည်းရပါတယ်။သူ့ကိုခေါက်ပြီးသိမ်းလို့လည်းရတာမို့တနည်းအားနဲ့တနည်းအားအဝေးကြီးကိုတည်သွားနိုင်ပါတယ်
။မလွိုင်းလေးချောင်းအယောင်ဌာနက Grant Stapleton ပါ။အန်နီယခင်ရဲ့ဟာအဓိကစိုးရင်ကျဲမှုတီထွင်သူတွေကရိုတာပြားတွေကိုထတ်ထားဖို့အတွက်အကြံရခဲ့တယ်လို့ပြောပါတယ်။သိမ်းချင်းတဲ့နေရာတွေမှာဆိုခောက်လို့ရတဲ့ဒလက်ပြားလို့ခေါ်တဲ့ရိုတာပြားတွေကိုထတ်ထားဖို့အတွက်
With the ducted rotors, you immediately not only protect people and property if you were to bump into them.
How do you have rotary nets? So, lure pieces in the dummy, material, chasing shell and low, machine in it, need hammer so in there, jingle, a piano, talu yavare.
The Roya Gomnigani, D. Jimbian Ponsan, a year two day, Tomon to Bonga, said Rigoyo, a year two Ponsan to Rigoba, Santa Muri, JJPM, and Lonely Barry. The Roya Hoover Bike Drigo, Sitta, Yene, Keze, Puriga, Parmazon Sabi, Tombo, Miare, Lu, D. Tanduriga, Biobare, New Zealanda, Martin Aircraft Gomnigaro, Jetback Lu Corre, Jimbian Rigo, Santa Kevi, Pipare, and Mimbe, Tongdong, Tonga Loma. တနအီ55မိုင်ကျော်နှုန်းနဲ့နိုင်ဝက်ကြော်ကြော်ပြန်တန်းနိုင်တယ်လို့ Martin Company က CEO Peter Cocker ကပြောပါတယ
် This is built around safety from the start. I mean reliability is the most important element of it. We have safety built into the actual structure itself.
စစောက်ခရေကအန်ဒီယကင်းမှုတွက်ပြီးလောက်တာပါစိတ်ချရဖို့ကအဓိကပါတကယ်အရွယ်အစားအထိအန်ဒီယကင်းကင်းတည်ဆောက်နိုင်ခဲ့ပါတယ် Formula 1ပြိုင်ကားလိုပါပဲ
Jetback ကစနင်တာ၄ခုပါပြီးမြင်းကောင်ရဲ့အား200ရှိတဲ့ဓာတ်ဆီတုံး engine နှလုံးတက်ခြင်းပါသူ့မှာလေဒီလဲတက်ထားတယ်လို့ပြောပါတယ
် It opens at very low altitudes and actually saves the both the aircraft
ဒီပြင်းနဲ့နီးတဲ့နေရာရောက်ရင်လေဒီကပွင့်သွားတာမို့အရေးပေါ်အခြေအနေမှာယင်ကိုရောမောင်းသူကိုပါခဲတင်နိုင်တာပ
ါ Jetback တွေကို2016ခုနှစ်ကုန်လောက်မှာဈေးကွက်တင်နိုင်မှာဖြစ်ပြီးဈေးနှုန်းကတော့ဒေါ်လာ2သိန်းလောက်ရှိမယ်လို့လဲကော့ကာကပြောပါတယ်
တော်ခင်မျိုးတက်ပြပြသွားတာပါ VOE ကနေတင်းခုနေနေတင်းများကိုဆက်လက်တင်ဆက်ပေးနေတာဖြစ်ပါတယ် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတင်းချင်းချုပ်ကိုကိုအောင်ကတလက်အကြီးညာပေးပါအောင်ရှင်
ဂရိနိုင်ငံကငွေချင်းငါဖို့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့မှရက်ဆိုင်လိုက်ပြီးယူရိုငွေကြေးသုံးဆွဲနေတဲ့နိုင်ငံတွေကသာဒီမပြီးပြတ်သေးတဲ့ဂရိအရေးကိုဆက်လက်ဆွေးနွေးမှာပါအဖြစ်မထွက်ခဲ့တဲ့စနေနေ့က7နာရီကြာအစည်းအဝေးအပြီးယူရိုငွေသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်နာယီဝန်ကြီးတွေဟာဘယ်ဂျီယံနိုင်ငံမျိုးရဘရက်ဆဲလ်မှာအခုလိုဆက်ပြီးတော့ဆွေးနွေးနေတာဖြစ်ပါတယ်အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးရှင်းလင်းနေကြတဲ့စစ်ဆေးညှိနှိုင်းမှုတွေဟာစနေနေ့ညနေပိုင်းနှောင်းပိုင်းအထိကြာအောင်တကားပိတ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်မပြီးပြတ်သေးတဲ့ဒီပြဿနာတွေကိုဒီကနေ့တင်းငွေနေ့မှာလည်းဆက်လက်ဆွေးနွေးပေးခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနချင်းကြချက်အရတတိယပတ်ထက်ရောက်လာပြီးဖြစ်တဲ့နျူကလ িয়ার အရေးစစ်ဆေးညှိနှိုင်းမှုတွေမှာဒီကနေ့ညလယ်ပိုင်းအထိကျင်းပခဲ့ပါတယ်။ဒီအစည်းအဝေးတွေထဲမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသဘောတူနိုင်ခြင်းအလားအလာရှိတဲ့အသေးစိတ်ဆွေးနွေးချက်တွေကိုဥရောပသမ္မတနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့မက္ကဆီကိုမျိုးရည်ရာဇာတဦးဟာနှစ်ပေါင်း14နှစ်အတွင်းဒုတိယအကြိမ်မြောက်အဖြစ်ဒီအတင်းကျပ်ဆုံးလုံခြုံရေးအဆင့်တန်းသတ်မှတ်ထားတဲ့အချင်းထောင်ကိုဖောက်ပြီးတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကုလူဆက်ဆံပြီးမျိုးရည်စေဝါရောင်းဝယ်ဖောက်ကားမှုတွေလုပ်တဲ့ဆင်နလိုဝါအဖွဲ့ရဲ့ခေါင်းဆောင်ဟိုကင်းအယ်ချာပိုဂက်စမန်ကိုL type plano အချင်းထောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ခဲ့ရတာဖြစ်ပါတယ်
။သတင်းကြေကျော့ကိုကိုအောင်ကညင်ညာပေးခဲ့ရဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။ VOE American အတန်ရဲ့နောက်နှစ်နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line 24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။တော်ရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးရှင်လန်းကြမြာကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.